အမေရိကန်မြို့သားလုံခြုံရေးမှထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောက်မှုအနေကိုဖြေရှင်းနိုင်ဖို့အတွက်အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်10နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကျရင်တွေ့ဆုံဆွေးနွေးကြမှာပါ။ရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖြတ်တောက်ဖို့အမေရိကန်အစိုးရကတိုက်တွန်းမှဖြစ်ကြောင်းကိုနိုင်ငံခြားရေးဌာနအကြီးတန်းရရှိသူဦးက VOA ကိုပြောပြပါရယ်။အာရှတလောမှာအာဆီယံနိုင်ငံတွေနဲ့လက်တွဲပြီးတော့လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့နိုင်ငံခြားရေးဝန်ကြီး Rex Tillerson ကဗိုလ်ထုနေ့မှာနိုင်ငံခြားရေးဌာနဝန်ထမ်းတွေကိုပြောကြားခဲ့တယ်လို့ American အစိုးရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများအပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မအောင်လှုပ်ဆောင်မယ်လို့ပြောခဲ့ပါတယ်။ဝန်ကြီး Tillerson ကကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့တွေ့ဆွေးနွေးပွဲကိုအင်ရှင်အဖြစ်လက်ခံကျင်းပမှာပါ။မကြာသေးခင်ကပဲအာဆီယံခေါင်းဆောင်တွေဟာဖိလစ်ပိုင်နိုင်ငံမနီလာမြို့ကတွေ့ဆုံဆွေးနွေးပွဲကနေမြောက်ကိုရီးယားရဲ့ရလုံမှုတွေနဲ့ပတ်သက်ပြီးတော့ဝေဖန်တဲ့ကြေညာချက်တစောင်ထုတ်ပြန်ခဲ့ပါတယ်ဒီ Washington DC ကဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားမြို့သားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်းထွန်းကတက်ရောက်မှာဖြစ်ပါတယ်